ကချင်ပြည်နယ်မှာတရုတ်နဲ့အမေရိကန်နှစ်နိုင်ငံရဲ့ငွေလူနှမ်းမှုနဲ့ခီးစဉ်လက်ပတ်မှုတွေကဇက်တိုက်ဆိုသလိုတုန်ညီနေတာကတန်ခိုးတမန်ကင်းပြိုင်ဆိုင်မှုလားဆိုတဲ့မေးခွန်းကိုအမေရိကန်သမ္မတကြီးစကော့မာစီယေကဟုတ်မဟုတ်ဒါအပြေဆိုခြင်းမရှိပါဘူး။ဒါပေမဲ့ RFA ရဲ့လေ့လာချက်အရပြီးခဲ့တဲ့နိုဝင်ဘာလ13ရက်ကနေ15ရက်အထိအမေရိကန်သမ္မတကြီးစကော့မာစီယေဦးဆောင်တဲ့အဖွဲ့နဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကအကြီးအကဲတို့ဟာကချင်ပြည်နယ်မြစ်ကြီးနားနယ်ဘူတာအိုကိုသွားပြီးစစ်ပြေးသင့်ပြည်သူတွေနဲ့တွေ့ဆုံတာနဲ့လူနှမ်းမှုတွေပြုလုပ်ခဲ့သလိုတန်မတ်ဟာဒုတိယကမ္ဘာစစ်တုန်းကအမေရိကန်စစ်သားတွေနဲ့အတူတိုက်ပွဲဝင်ခဲ့တဲ့ကချင်စစ်ပြန်သုံးရောက်ကိုတွေ့ဆုံခဲ့ပါတယ်။အဲဒါနိုဝင်ဘာလ19ရက်နေ့မှာပဲတရုတ်တန်မတ်ကြီးနဲ့အဖွဲ့ကလည်းမြစ်ကြီးနားကိုသွားရောက်ပြီးဒေသခံတရုတ်နယ်ဝါတွေနဲ့တွေ့ဆုံတာတရုတ်စစ်ပြန်စစ်မှုထမ်းအောင်အနေနဲ့တွေ့ဆုံတာတွေပြုလုပ်ခဲ့ပါတယ်။ဒီလိုတိုက်ဆိုင်တာတစ်ချိန်တည်းတော့မဟုတ်ပါဘူး။နိုဝင်ဘာလ10ရက်နေ့ကတရုတ်ထူးကိုယ်စားလှယ်မစ္စတာဆွန်ကော်ရှန်မြန်မာနိုင်ငံကိုလာရောက်ပြီးငြင်းငြင်းဖြစ်စဉ်အောင်မြင်ဖို့အမျိုးသားပြန်လည်တည်မြဲရေးနဲ့ငြင်းငြင်းဖို့ဌာန NRBC ကိုဒေါ်လာတစ်သန်းလှူဒါန်းခဲ့တဲ့ကောင်ကလည်းအဲ့ဒီနေ့မှာပဲအမေရိကန်ကမန္တလေးရွှေချောင်းကြီးပြုပြင်ထိန်းသိမ်းရေးအတွက်ဒေါ်လာတစ်သန်းလှူဒါန်းခဲ့ပါတယ်။ဒီလိုတိုက်ဆိုင်မှုတွေနဲ့ပတ်သက်ပြီးတိုင်းရင်းသားတချို့ကတော့ဒါဟာပထဝီနိုင်ငံရေးကစားဖွဲ့လားဆိုပြီးစိုးရိမ်နေကြပါတယ်။ပြည်တွင်းသုတေသနအဖွဲ့အစည်းတစ်ခုဖြစ်တဲ့အနာသာဒေဗလော့ပ်မန့်ရဲ့မဟာဗျူဟာအကြံပေးကိုမော်ထွန်းအောင်ကအခုလိုပြောပါတယ်
။ဒီကချင်ပြည်နယ်ဆိုတာထက်ပေါ့နော်ကျွန်တော်တို့မြန်မာတိုင်းကလုံးလဲပါပါတယ်။ဒါပေမဲ့ထူးထူးကချင်ကတော့ဒီနေဆက်ချင်းထိဆက်နေတယ်အဲဒီတရုတ်နဲ့တောင်မကောင်းဘူးเนาะကျွန်တော်တို့ဒီအိန္ဒိယပေါ့เนาะနှစ်နိုင်ငံလုံးကလူကြီးပေါင်းလိုက်ရင်ကမ္ဘာလူကြီးတဝက်လောက်ရှိတယ်ပေါ့เนาะအဲ့တော့ဒီနေရာကဘာပြောပြောအဲ့လိုထိဆက်နေတဲ့နေရာဆိုတာကအဲရှားပါတယ်ပေါ့เนาะကမ္ဘာတဝန်းလုံးမှာရှားတဲ့အနေမြင်ဖြစ်တဲ့တကြောင်မဟုတ်ဒီ geopolitics ကတော့ကချင်မှာရှိလို့ရှိတယ်ပေါ့เนาะအဲ့လိုမျိုးပြောလို့ရမှာပေါ့ကျွန်တော်တို့ဒါကိုပေါ့ပေါ့တန်တန်နဲ့ဂိုင်းတွဲထားလို့မရဘူးပေါ့เนาะသူတို့ဖြင့်ဒီ data မှာနေတဲ့ဥမာတိုင်းရင်းသားလူမျိုးတွေဖြစ်တဲ့ဒီကချင်ပြည်နယ်မှာရှိတဲ့တိုင်းရင်းသားလူမျိုးတွေရဲ့ခံစားချက်တွေနောက်သူတို့ရဲ့နိုင်ငံရေးလူအင်တွေကိုလည်းကျွန်တော်တို့ထည့်သွင်းစဉ်းစားရမယ်ဆိုတဲ့ဟာကိုကျွန်တော်အနေနဲ့မြင်မိပါတယ
်။အင်အားကြီးနိုင်ငံရဲ့တန်ကင်းတမန်ကင်းရဒီလိုပြိုင်ဆိုင်မှုတွေဟာဘာကြောင့်လဲဆိုတာကို ISB မြန်မာရဲ့ပြမဆက်ဆံရေးရာရှိဦးအောင်သူငင်းကအခုလိုပြောပါတယ်။
ဆိုတော့ကျွန်တော်တို့တက်တိုင်ကလုံးကပြောမယ်ဆိုရင်ပထူးကြီးအနေထားရအရေးပါတယ်ဗျ။ဆိုတော့ဘာဖြစ်လို့ဆိုတော့တရုတ်ကကျွန်တော်တို့နိုင်ငံကိုဖျက်မယ်ဖျက်ပြီးအင်ဂျီယာသမုတ်တွေကိုထွက်တဲ့လမ်းပေါက်ကိုသူကလိုချင်တယ်နော်လိုချင်တဲ့ခါကျတော့အဲ့တော့အခုလက်ရှိအချိန်ကြီးကကြောက်ဖြူရင်တဲ့စိတ်ကံစိတ်ကားတွေကိစ္စတွေနောက်တစ်ခါကျတော့ကျွန်တော်တို့ CMEC ပေါ့တရုတ်မြန်မာစီးပွားရေးစင်ညာလမ်းမကြီးပေါ့ဆိုတော့ဒါမှလည်းကြောက်ဖြူကိုသွားမဲ့လမ်းနေရာအရေးပါတဲ့သဘောမျိုးရှိတယ်ပေါ့နော်အဲ့တော့ကချင်ကိစ္စတခုတည်းကွက်ပြောတာလည်းစားရင်တက်နိုင်ငံလုံးခြုံပြောရင်ပိုကောင်းတော့ပေါ့အဲ့တော့နောက်တစ်ခါကျတော့ကျွန်တော်တို့ဒီတရုတ်ဘက်ကစဉ်းစားပုံပေါ့နော်စဉ်းစားပုံကကျတော့ကျွန်တော်တို့နိုင်ငံမှာနိုင်ငံရေးရစီဝါရေးရလူမှုရေးရဆိုစသဖြင့်တရုတ်ကပို့ပြီးတော့ဘက်ပေါင်းစုံဟိုထိုးဖောက်ဝင်နေတဲ့သဘောမျိုးရှိတယ်။အဲ့တော့အမေရိကန်ဘက်ကလည်းသူ့ရဲ့တန်တမာရေးသဘောနောက် USAID ပေါ့အကူအညီကိစ္စတွေသူလုပ်ပါတယ်။လုပ်ပေမဲ့လည်းပြောမယ်ဆိုရင်တော့အခုလက်ရှိကျွန်တော်တို့မှာရိုဟင်ဂျာပြဿနာပေါ့အခုလက်ရှိဖြစ်နေတဲ့ကျွန်တော်တို့ဒီအနောက်ဘက်ကဒီဒုက္ခတွေပြဿနာပေါ့ဗျာ။ဆိုတော့အဲ့လိုပြဿနာတွေနဲ့ပတ်သက်လို့ကျတော့အမေရိကန်ကသူ့ရဲ့ဘာခေါ်လဲ position ပေါ့ဗျာဟိုရည်တည်ချက်ကိုနည်းနည်းကစားရတာအကြက်တဲရှိတဲ့သဘောမျိုးရှိတယ်လို့ထင်တယ
်။တရုတ်နိုင်ငံဟာကချင်ပြည်နယ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အပြင်တိုင်းဒေသနဲ့ကရေးကိစ္စတွေပေါ်မှာလည်းတိုက်ရိုက်လွှမ်းမိုးနိုင်နေတဲ့အနေအထားဖြစ်နေပါဗျ။ဒါပေမဲ့ကချင်တိုင်းသားတွေရဲ့စိတ်နေစိတ်ထားနဲ့ကိုယ်ကွယ်မှုဘာသာရေးအပိုင်းကတော့အမေရိကန်နဲ့နှိစက်မှုပိုရှိနေတာတွေ့ရပါဗျ။တရုတ်နိုင်ငံဟာသူ့ရဲ့အကျိုးစီးပွားနဲ့ပတ်သက်လာရင်နယ်စပ်ဒေသတည်ငြိမ်မှုရှိဖို့ပိုအရေးပေးလိမ့်ရှိပြီးအဲဒါကြောင့်ပဲဝါတက်ကိုအင်အားတောင့်တင်းအောင်လုပ်ခဲ့တာရှိတယ်လို့ဝါရင်သတင်းသားဆရာဘာတီးလင်နနာက RFA ကိုသုံးသပ်ပြထားတာရှိပါဗျ။ဒါကြောင့်တရုတ်နဲ့နယ်စပ်ချင်းထိစပ်နေတဲ့အပြင်လနကိုင်တက်ဖွဲ့လေးရှိနေတဲ့ကချင်အဖွဲ့ကရောအဲ့လိုအနေထားဖြစ်လာမလားလို့လေ့လာသူတွေကိုမေးကြည့်တဲ့အခါ
အဲ့လိုတော့မထင်ဘူးဗျာနော်မထင်ဘူးဆိုတာဒီလိုပေါ့တရုတ်ဘက်ကတချို့တွေဆွေးနွေးကြတဲ့အချက်တွေရှိတယ်ဆိုတော့ proxy လို့ခေါ်တာပေါ့ကျွန်တော်တို့ဂျာဂန်ဟိုတဆင့်ထားတဲ့အင်အားစုပေါ့ဗျာဆိုတော့ဝါတို့ဝါတို့ကဒီလိုအဆင့်မျိုးရှိတယ်ဆိုတော့ကချင်နဲ့ကြတော့တရုတ်နဲ့ဆက်ဆံရေးကအဲ့လိုမျိုးမရှိလောက်ဘူးလို့ထင်တယ်ပုံစံကလေဆိုတော့အဲ့တော့တရုတ်ဘက်ကအမြင်ကလည်းကချင်ကပြောမှဆိုရင်အနောက်အုပ်စုနဲ့ပုံနီးတယ်စသဖြင့်ဒါမျိုးမြင်တာမျိုးလည်းရှိနိုင်ပါတယ
် ISB မြန်မာရဲ့ပြည်မဆက်ဆံရေးရာရှိဦးအောင်သူငင်းပြောသွားတာပါအနာသာဒေဗလော့ပ်မန့်ရဲ့မဟာဗျူဟာအကြံပေးကိုမော်ထွန်းအောင်ကလည်းသူ့အမြင်ကိုအခုလိုပြောပါတယ
် KIA နဲ့ WANE ကတော့ငကိုကလေးကဒါကျွန်တော်သိတဲ့လောက်ပြောတာပေါ့နော်အတွေ့ခေါ်ချင်းကတော့ founding principle ချင်းကတော့ကြွားချတယ်လို့မြင်ပါတယ်သူတပင်းဒီ KIA ကိုဆိုရင်လည်းကျွန်တော်တို့ဒီဟုတ်အရင်ခေတ်ဆက်ဆက်ကလေးကဒီအဲဒီကျွန်တော်တို့ community မူဝါဒပေါ့နော်မူဝါဒကိုလက်ခံအောင်အမျိုးမျိုးပေါ့နော်ကျွန်တော်တို့ဒီ engage လုပ်တဲ့ဟာတွေလည်းရှိပါတယ်ဒါပေမဲ့အဲ့ကလေးကဒီ community ward နဲ့ပတ်သက်ပြီးတော့ KIA ကလက်မခံနိုင်တဲ့အကြောင်းမျိုးပေါ့နော်သူတို့ပူပေါင်းမှုကအကန့်တစ်ခုမှာပဲပေါ့နော်ရှိခဲ့ရလို့ယူဆပါတယ်အဲ့တော့ဒီကိစ္စကိုအခုလိုအနေထားမှာလည်းဆက်ပြီးတော့ပေါ့နော်တရုတ်ပေါ်မှာလုံးဝဝလိုမျိုးအဲဒီအပြေအဝမိခုံမယ်ဆိုတော့မျိုးကတော့ ဖြစ်နိုင်ချေနေတယ်လို့ကျွန်တော်လည်းယူဆပါတယ
်။လက်ရှိကချင်ပြည်နယ်ဟာတရုတ်နိုင်ငံရဲ့ BI နဲ့မှာပါဝင်နေသလိုမြေကြီးနားအထူးစီးပွားရေးစက်မှုဆောင်ကိုလည်းအကောင့်ထဲပေါ်နေပါတယ်ခင်ဗျာ။ကျွန်တော်တန့်စင်ဦးပါ။